ကျမအဆုံမမရှင်ကိုဗစ် -19 ကပ္ပကရောဂါကူးစက်မှုတွေရှိနေချိန်မှာရိုဟင်ညာစခန်းတွေထဲဖျားနာမကျန်းမာသူတွေများလာတဲ့အတွက်ဒုက္ခသည်တွေစိုးရိမ်နေကြတဲ့အကြောင်းပြောပြပေးကြပါမယ်။မြန်မာနိုင်ငံကနေတင်းချောင်လာကြတဲ့တင်းချီတဲ့ရိုဟင်ညာဒုက္ခသည်တွေခိုလုံနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ကမ့်နေတဲ့မှာကပ္ပကရောဂါကိုဗစ် -19 ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေသေဆုံးမှုတွေရှိနေလို့ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ညာဒုက္ခသည်စခန်း30ကျော်ရဲ့အဝင်ထွက်သွားလာတွေကိုကန့်သတ်ထားတယ်လို့လူစုလူဝေးစုစည်းမှုတွေကိုလည်းတားမြစ်ထားပြီးတင်းတင်းကြပ်ကြပ်ကြမ်းမာရေးစစ်ဆေးနေပါတယ်။ဒါပေမဲ့လည်းရိုဟင်ညာဒုက္ခသည်တွေထဲမှာအခုရက်ပိုင်းအတွင်းနာမကျန်းဖျားနာသူတွေများလာနေတာကြောင့်တော်တော်လေးစိုးရိမ်နေကြတယ်လို့ကုတုပလောင်ဒုက္ခသည်စခန်းကကုလဖွဲ့စည်းရဲ့စေတနာဝန်ထမ်းတဦးလည်းဖြစ်တဲ့ရိုဟင်ညာဒုက္ခသည်ဦးအောင်မြင့်ကပြောပြပါတယ်
။ COVID-19 ကကမ္ဘာ့တန်တော်အရေးစိုးရိမ်နေတဲ့အနေအထားမှာရှိပါတယ်။COVID နဲ့ဆက်သက်ပြီးတော့သူရတက်ကရောပြီးတော့ NGO ရဲ့ NGO တက်ကလည်းပြီးတော့ UN ရဲ့ agency တက်ကလည်းဒီလိုသူချေပြီးတော့ဆင်ညာဆဲတဲ့အစီအမတော့ရှိပါတယ်။ဝင်တိုင်းဝင်တိုင်းဝင်ပြီးတော့ COVID နဲ့ဆက်သက်ပြီးတကားကိုသင်ချေရဆိုင်ရာစီမံစီကံရောဒီကျမရဲ့ပညာဆဲတာရောဆဲရမယ်ဒီကမှဆဲရမယ်အဲဒါတွေပါသူတို့အင်ဂျင်နီတိုင်းပေါ်ပြီးတော့ပညာဆဲတာရှိပါတယ်ဒါပေမဲ့ဒီစကင်းရဲ့အနေအထားကိုချိနေစလို့ဆိုရင်ကိုဗစ်ကိုပြေချောင်းနိုင်တဲ့အနေအထားကအဲတော်တော်လေးအားငယ်တဲ့ပုံစံမျိုးပေါ့နော်ဘာလို့ဆိုတော့သင်ချီစနေကတော်တော်လေးဆော့ပြနေတယ်
ကုလသမဂ္ဂရုံးအတွက်စေတနာဝန်ထမ်းလုပ်ပေးနေတဲ့ဦးအောင်မြတ်ရဲ့အဆိုအရကတော့ရိုဟင်ညာစခန်းတွေအတွင်းမှာယောဂါကူးစက်မှုက180လို့ဆိုထားပေမဲ့ဒါကိုတီးခြားတော့အတည်ပြုလို့မရသေးပါဘူး။အာဏာပိုင်တွေဘက်ကလည်းတရားဝင်ထုတ်ပြန်တာမျိုးမလုပ်ပါဘူး။ရိုဟင်ညာစခန်းတွေထဲမှာကိုဗစ်ယောဂါကြောင့်သေဆုံးသူဟာလည်း6ဦးထက်မနည်းရှိနေတယ်လို့သိရပါတယ်။ကုတုပလောင်ဒုက္ခသည်စခန်းတစ်ကရိုဟင်ညာဒုက္ခသည်ကိုအီလီယက်စ်ကလည်းအခုရက်ပိုင်းတွင်ဒုက္ခသည်စခန်းတွင်ယောဂါဖြစ်လာမှာကိုစိုးရိမ်နေကြတဲ့အခြေအနေပြောပြပါတယ်
။ဒီကန်တဲမှာကယောဂါတွေပြနာမှုတွေပဲဆောင်းဆိုးတာတွေတွေ့ရတယ်ကျွန်တော်ကြားသလောက်ကဒီမှာထော်ထော်လို့တကပြနေကြခုခန်းတိုင်းမှာခန်းတိုင်းမှာဘလောက်တိုင်းမှာနည်းနည်းကျွန်တော်စီဗစ်ဆိုခါကြရနည်းနည်းတွေ့တယ်လူတွေကဘယ်လိုကာပွေတမလဲမဆွေတက်စီအောင်တန်းစီမှုတွေအရင်တပ်ပူပြီးတော့နည်းနည်းလုံးနဲ့လုံးတာဖြစ်အောင်လာတော့ကျွန်တော်ကအေးပလီတိုင်းရယ်လူဆိုးတဲ့နေရာမှာရယ်ကျွန်တော်ရဘလော့ကတိုင်းရကင်တိုင်းအဲ့လိုဆောင်ရမှုတော့ကျွန်တော်ပြောလို့နေပါတော့ခင်ဗျာ
ဘာလို့ခါလီစခန်းအမှတ်30မှာနေထိုင်တဲ့ရိုဟင်ညာဒုက္ခသည်ဦးဆိုးမြင့်ကတော့အခုဆိုရင်ကန့်နေတဲ့မှာအသွားအလာအဝင်ထွက်တွေပိတ်ဆို့ကန့်သက်ထားတာဒုက္ခသည်စခန်းနေထဲမှာဗလီပါဝင်လူစုလူဝေးလောက်တာတွေကိုတားမြစ်ထားတာတွေရှိတဲ့အပြင်တူတင်ကာကွယ်မှုတွေလုပ်နေတဲ့အတွက်ဒုက္ခသည်တွေအနေနဲ့ဆောင်ရရှောင်ရတွေကိုစနစ်တကျလိုက်နာကြမယ်ဆိုရင်ယောဂါပိုးကူးစက်မှုအနေရကိုဝိုင်းဝန်းကာကွယ်နိုင်မှာပါလို့ပြောပါတယ
်အစကထင်ခဲ့တာဒီမှာoutbreak အနေနဲ့ဖြစ်မယ်လို့ထင်ခဲ့တာကျွန်တော်တို့အဲခင်းမရသိမ့်မနိုင်ခင်းမရဖြစ်သွားမယ်လို့ကျွန်တော်တို့အဲ့လိုတူတူပြီးတော့တွက်ခဲ့တာ quarantine ရှိတယ်ကျွန်တော်တို့ isolation center ရှိတယ်ပါပါတိတနင်္ဂနွေပေါ် mask လေးတွေတိုက်ကြတယ် lab တွေဘာတွေဆေးရမယ့်အနေအထားတွေကိုသူတို့ကဒီမှာအလုံးအဝဝိုင်းပြီးလုံးကြဒုက္ခတွေတွေလည်းအဲ့မှာပါဝင်ကြတယ်အဲ့ဒီတော့ COVID-19 ရဲ့အတွက်ဒီမှာတော့ emergency ရဲ့အရေးပေါ်အခြေအနေတရဆိုပြီးတော့အဲ့လိုကာလသတ်မှတ်ပြီးတော့ကျွန်တော်တို့ဒီမှာတက်ဆိုင်ရာအာဏာပိုင်ရော NGO ရော agency ရောအလုံးအဝသတိအနေနဲ့ရှိကြတယ်ပြီးတော့လူတို့ကလည်းအဲ့လိုလိုက်နာနေကြတယ်
လက်တလုံးမှာတော့ဒီသိမ့်ချီတဲ့ရိုဟင်ညာဒုက္ခသည်တွေကက်ယောဂါမကူးဆက်ရေးအခြေခံကျန်းမာရေးသူတို့ရဲ့လုံခြုံရေးစတဲ့အရေးကိစ္စတွေကိုကုလသမဂ္ဂဖွဲ့စည်းတွေနဲ့ပူးပေါင်းပြီးဘင်္ဂလားဒေ့ရှ်အစိုးရဘက်ကစနစ်တကျစီမံချက်တွေနဲ့ဆောင်ရွက်နေချိန်မှာပဲရိုဟင်ညာဆိုတဲ့အသုံးကိုလက်ခံမထားတဲ့မြန်မာအစိုးရဘက်ကတော့ကမ္ဘာကက်ယောဂါ COVID-19 ဖြစ်ပွားနေချိန်ကာလဖြစ်တာမို့ဒီဒုက္ခသည်တွေပြန်လည်လက်ခံရေးအစီအစဉ်ကတော့နှောင့်နှေးနေချိန်လည်းဖြစ်ပါတယ်ရှင်ကျွန်မဆုမွန်ပါ